ရုရှားယူကရိန်းပဋိပက္ခမှာသူတို့နိုင်ငံရဲ့ဂျန်နီရက်တင်မှုကအမေရိကန်ဓမ္မမဟုတ်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကိုတင်းမာစေတယ်ဆိုတဲ့ထင်မြင်ချက်ကိုပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမီမူဒ်ကွရစီက VOA နဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုမှာပယ်ချလိုက်ပါတယ်။တောင်ဝါရှာနျူကလ িয়ার လက်နက်ပိုင်ရှင်ပါကစ္စတန်နိုင်ငံဟာယူကရိန်းပေါ်ရုရှားကျူးကျော်မှုကိုဆုတ်ချဖို့အနောက်နိုင်ငံတွေရဲ့ဖိအားကိုညှဉ်းဆန်ပြီးပြဿနာပြည်လည်ရေးအတွက်ဆွေးနွေးညှိနှိုင်းရေးနဲ့စံတမန်ရေးနည်းလမ်းကိုသာသုံးဖို့တိုက်တွန်းနေရဖြစ်ပါတယ်။ပါကစ္စတန်နိုင်ငံဟာရုရှားပါဝင်နိုင်ငံအားလုံးနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်ဖို့နဲ့ပြည်တွင်းစီးပွားရေးစင်ခေါ်မှုတွေကိုကင်တွယ်ဖို့အတွက်ကမ္ဘာ့ဘဝကအုပ်စုနိုင်ငံရေးကိစ္စတွေကနောက်ဆုတ်နေဖို့လိုအပ်တယ်လို့လည်းအကြောင်းပြပါတယ်။အုပ်စုဖွဲ့စည်းရမှာပါဝင်ခဲ့တဲ့အတွက်ပြည်ဆက်ရခဲ့မှုပြီလို့လည်းနိုင်ငံသားရေးဝန်ကြီးကွန်ရှီကဆိုပါတယ်။နီတိုဖော်ရမဟုတ်တဲ့ပါကစ္စတန်ဟာယူကရိန်းပေါ်ရုရှားကျူးကျော်မှုကိုဆုတ်ချမဲ့အဆိုကကုလသမဂ္ဂလူမျိုးရေးကောင်စီမှရောအထွေထွေညီလာခံမှာပါမဲမပြေပဲလက်ဆောင်ပေးပါတယ်။အိန္ဒိယ၊ဆွီးလင်္ကာနဲ့ဘင်္ဂလားဒေ့ရှ်အပါအဝင်နောက်ထပ်နိုင်ငံပေါင်း34နိုင်ငံကလည်းကြားနေခဲ့ကြပါတယ်ခင်ဗျာ။